စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်လွယ်ကွာကိုရောက်ရှိနေခြင်းတရားနဲ့ဆယ်မမနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့
စက်တင်ဘာလ၄ရက်နေ့ကစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဂရီဒီပြည်နယ်လွိုက်ကော်မြို့ကိုရောက်ရှိနေခြင်းတရားနဲ့ဆယ်မမနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့လူထိခိုက်ရှိမရှိအတိမပြုနိုင်သေးဘူးလို့ဂရီဒီအမျိုးသားများကာကွယ်ရေးတပ်ကဒီအက်ဖ်ကပြောရေးမြန်မာပိုင်းကိုပြောပါတယ် စစ်ကောင်ဆောင်ရဲ့လွိုက်ကော်ခီးစဉ်တဲ့တချိန်ထဲမှာပဲစက်တင်ဘာလ၄ရက်နေ့9ရက်နေ့မှာတော့ဒီမော့ဆိုမြို့နယ် နမ်မေခမ်မျိုးအနီးတစ်ဝိုက်မှာလက်ရက်ဆက်တိုက်လေရင်နဲ့ပေါင်900ပုံးနှလုံးနဲ့တိုက်ခိုက်ခဲ့ကြအောင်အနည်းဆုံးလူတအူးသေဆုံးသွားတယ်လို့ဒေသရဲသတင်းမီဒီယာတချို့ကဖော်ပြထားပါတယ်။လွိုက်ကော်မျိုးကိုပြန်လည်ထူထောင်ရေးလုပ်ငန်းနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်ပြီးတော့ပုံမှန်အခြေအနေရောက်အောင်ဆောင်ရွက်မယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသူ့ရဲ့လွိုက်ကော လူလူတွေကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့လိုတယ်လို့သူကတိုက်တွန်းပြောထားပါတယ်လာမယ့်အောက်တိုဘာလအတွင်းမှာတကောင်စည်းရီးကောက်ယူတဲ့လုပ်ငန်းတွေကိုအောင်မြင်အောင်ဆောင်ရွက်သွားမယ်လို့စစ်ကောင်စာဘူချုပ်မှုကြီးမင်းအောင်လိုင်ကသူ့ရဲ့လိုက်ကော်ခရီးစဉ်မှာပြောပါရယ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးကိုကြိုတင်ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းသူကပြောပါရယ်ရွေးကောက်ပွဲမကျင်းပမီကြိုတင်ပြင်ဆင်တဲ့ကာလမှာကိုယ်စားလှယ်လောင်းတွေစီယုံရေးလုပ်ငန်းဆောင်ရွက်နိုင်ဖို့ဒေသရင်းတည်နေအောင်ဆောင်ရွက်သွားမယ်လို့သူကပြောသွားပါရယ်စကောင်စီရဲ့ရွေးကောက်ပွဲအတွက်တကောင်စီရင်ကောက်ယူမဲ့ကိစ္စမဖြစ်မြောက်အောင်တားဆီးသွားမယ်လို့ KNDF စီရေးချုပ်ခူရီဒူးကအခုလိုပြောပါတယ
်ဆိုရှယ်မီဒီယာလို့ပါတယ်လို့ကျွန်တော်အနေနဲ့ညွှန်းနိုင်တယ်နောက်ခုကတကောင်စီရင်ကိစ္စကောက်မယ်ဆိုတဲ့ကိစ္စကျွန်တော်ကြားသိရတယ်သူကလည်းဖြစ်နေချင်လို့ရှိလို့ပုံပေါ်တယ်ပြီးတော့မှကျွန်တော်တို့လည်းတကောင်စီရင်ကိစ္စကိုပြောလဲကျွန်တော်တို့ကကောက်မယ်ပါစီပါလိမ့်မယ်
လက်ရှိအချိန်ထိလိုက်ကောမျိုးနဲ့အနီးတစ်ဝိုက်မှာကရီနီပူပေါင်းတက်နဲ့စစ်ကောင်စီတက်ကြနှစ်ဖက်တိုက်ပွဲဆက်ရှိနေပါတယ်။ဒီလိုအနေထားမှာပုံမှန်အခြေအနေပြန်ရောက်အောင်ဆောင်ရွက်မယ်ဆိုတာမဖြစ်နိုင်ပဲစစ်ကောင်စီရဲ့စိတ်ကူးရဲ့အိမ်မက်တာဖြစ်တယ်လို့ KNDF မဟုတ်ပြန်စားရေးတာဝန်ရှိသူတာအဲဆိုးကအဖြေကိုပြောပါတယ်
။စစ်ကောင်စီရဲ့ရေကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့ဒါပြောသွားတာကတော့ဒါမဖြစ်နိုင်ဘူးလို့ပဲပြောရမယ်ပေါ့နော်။ဒါစိတ်ကူးရင်တက်ပဲဖြစ်တယ်နောက်ပြီးတော့မှဒီလက်ကောမျိုးကိုထင်ချုံနိုင်ချောင်းဆက်တပြေးဟန်ဖြတ်တဲ့ဟိုပြောဆိုခြင်းဒါဖြစ်ပါတယ်ပေါ့နော်။ဆိုတော့တော့ဒီစက္ကန့်နဲ့နေတော့ဝိုင်းမှာတော့နှစ်ဖက်တီးတွေ့တိုက်ပွဲတွေဖြစ်နေတော့ဖြစ်ပါတယ်။
တကောင်စီကောက်ယူပြီးတော့ရွေးကောက်ပွဲဖတ်တီးတာကနိုင်ငံတကာကိုချပြဖို့ကြိုးပမ်းမှုတာဖြစ်တယ်လို့ကရီတီပြည်ကြားကလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုပညာကသုံးသပ်ပါတယ
်စစ်ကောင်စီကတော့ဒီဆက်ပြီးတော့မှတကောင်စီလုံနိုင်အောင်တော့ဒါရနိုင်ငံကိုပြလို့ကောင်းတဲ့အချက်ချက်ပေါ့နော်အဓိကတကောင်စီကောက်တယ်လို့ဆိုတာကလည်းအလုံးတည်တဲ့အတိုင်းပဲတယောက်တူမှုရှိပြီးငင်းချမ်းတာယောင်မှုရှိပြီးတင်းငင်းမှုရှိပြီးနေမျိုးစုံမှုရှိတယ်ဆိုတဲ့ဟာကိုသူကဒါရ reflect ကိုပြတဲ့ဘောလည်းပါတော့ပေါ့နော်အဲ့ဒီတချို့အဲ့ဒါအတင်းတော့လည်းပါပါတယ်ပေါ့နော်ဒီကဘပီးသိချင်းဖြစ်ချင်းကတပိုင်းဖြစ်မယ် loss ဆိုသူတို့နိုင်ငံတကာကိုပြချင်းတဲ့ပိုင်းကသူတို့ထိတ်ချုံနိုင်တယ်ဒါသူတို့လက်အောက်မှာရှိတယ်ဆိုတော့နော်
ပြီးခဲ့တဲ့ဇူလိုင်လတုန်းကစစ်ရှောင်းဒုက္ခသည်တွေနေရပြန်လာဖို့စစ်ကောင်စီကတိုက်တွန်းတာဈေးဆိုင်တွေဖွင့်လှစ်ပြီးတော့ရင်းလိုင်းတွေပြေးဆွဲခိုင်းတာမျိုးရှိခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲပြန်ပြင်းထန်တာနဲ့စီးရဲတင်းမာမှုတွေကြောင့်ဒေသခံအများစုကမပြန်နိုင်သေးပါဘူး။လိုက်ကောမျိုးကိုအပြေအဝထိချုံနိုင်ဖို့လက်ဖက်အဖွဲ့ကဆက်လက်ကြိုးပမ်းနေပြီးတော့မြေပြင်မှာတည်ငြိမ်မှုမရှိဘူးလို့ဒေသခံတွေကဗီဒီယိုကိုပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတလေးလုံးစစ်စင်ရေးမှာဒီမော့ဆိုရှာတော်ရွာတဲ့မိုးပြဲမော်ချီးနဲ့မဲဆယ်မြို့အပါဝင်မြို့ရှိခုလောက်ကရီတီပူပေါင်းတပ်ဖက်ကတိမ့်ပိုက်ထိ ंछ ုပ်ထားပါတယ်။တော်လရေးဘက်ကထိ ंछ ုပ်ထားတဲ့နေရာတွေမှာ2024ခုနှစ်နှစ်စံပိုင်ကလေးကအုပ်ချုပ်ရေးရန်ရာလုပ်ငန်းတွေအစာပြိုးနေတယ်လို့ကရီတီပြည်ကြားကလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုမညာကဗီဒီယိုကိုပြောဆိုမှုပါတယ်ရှင်။